ဒီမဲစင်းပေးနိုင်ရည်သိရှိနိုင်မှုအတွက်ရန်ကုန်မြို့တွင်းမှာတန်ကြပ်ဖြောပြမှုကဘယ်လိုပုံစံမျိုးနဲ့သွားမှာလဲ
။ဟိုကျွန်တော်တို့ We Vote for a campaign ကိုမြန်မာလူငယ်များစောင့်ဆောင်ရေးမြင့်တင်ရေးကွန်ရက်ကဦးစီးပြီးတော့ဒီ2015တနှစ်လုံးမှာကျွန်တော်တို့လူငယ်မဲဆန္ဒရှင်အတက်ကလေးတွေရောတခြားကျွန်တော်မြန်မာပြည်သူလူထုရောရွေးကောက်ပွဲပေါ်စိတ်ဝင်စားမှုရှိလာအောင်ဒီရွေးကောက်ပွဲမှာမဲမပေးပဲမနေပဲနဲ့ကိုယ့်ကိုယ်စားလှယ်အစ်စ်မောင်ကိုတကယ်ပဲယူပြီးတော့အလားရွေးကောက်ပွဲမှာမဲယုံကိုချီတက်ပြီးတော့တနေ့ကျမဲပေးမှုဖြစ်လာအောင်ဘယ်လိုမှလို့ရင်ဘယ်လိုပြင်မလဲဘယ်လိုတောင်းမလဲဆိုရဲစတဲ့ဒီအချင်းရာတွေကိုပြည်သူလူထုတရား campaign လို့မှတော့ဆုံးဖြတ်လိုက်တဲ့မကြခင်မှာတခြားကလာရောက်တော့မှာဆိုလေးတဲ့ခါကျတော့ဒီတကြံမှာ campaign ကဘယ်လိုဟာနဲ့ထိရောက်မလဲအလားပြရင်ကြီးထွက်ပြီးတော့လူငယ်တွေကိုဖျော်ပြမယ်ဖျော်ပြပြီးတော့ဒီဘက်ကနေ pamphlet တွေတန်ကြပ်တွေနဲ့သွားမယ်ဆိုပြီးစေကူးထားလိုက်တယ်ကျွန်တော်တို့ဒီမှာ we vote for us ဆိုတဲ့ campaign ကြီးကိုကျွန်တော်တို့ပြည်မှာလူငယ်များစောင့်ဆောင်ရေးမြင့်တင်ကွယ်ကစာပြီးလုပ်ခဲ့ပါတယ်
တန်ကြပ်စာသားတွေနဲ့ပတ်သက်ပြီးတော့စစ်ဆေးတင်ခဲ့တာမျိုးတွေရှိလား
မြန်မာနေတကူအတာတကြံကာလမှာ we vote for us ဆိုတဲ့နာမည်နဲ့ပဲအလားပြရင်ကြီးထွက်ခဲ့တယ်ပေါ့နော်ဒီအလားပြရင်မှာကျွန်တော်တို့ဘာတွေဖျော်ပြမလဲဆိုတော့ရွေးကောက်ပွဲမှာလူငယ်တွေအနေနဲ့ရောလူပြည်သူလူထုအနေနဲ့ရောမဲပေးကြစုဆိုတဲ့အကြောင်းအရာတွေပါတယ်ဖြစ်ပေါ်တည်ခြင်းကိုကျွန်တော်ရေးဆက်တယ်အဲ့ဒါကြီးလည်းဖျော်ပြမယ်တကြံစာတန်ကြပ်ပေါ့နော်တန်ကြပ်ဆိုလို့ရှိရင်လည်းဒီမှာမဲစည်းရင်ကြည့်ပါမဲပေးပါဒီမိုကရေစီနိုင်ငံမှာမဲပေးခြင်းအလေးထားအမြဲတမ်းကောင်းပါတယ်ဆိုတော့လူထုကိုတိုက်တွန်းတဲ့တန်ကြပ်ကလေးတွေကျွန်တော်ရေးထားတယ်ပြည်သူလူထုကိုတင်ဆက်သွားမယ်ပေါ့နော်အချင်းနေတန်ကြပ်ဒီအားလုံးကိုရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းကိုကျွန်တော်တို့စီစစ်ဝေးရအပ်ပါတယ်ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းရဲ့ခွင့်ပြုချက်နဲ့ရပြီးအခါကျတော့အဲ့ဒီခွင့်ပြုချက်နဲ့တန်ကြပ်စာသားတွေကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကိုထပ်ပြီးတော့ကျွန်တော်တို့ခွင့်ပြုချက်တောင်းပြီးတော့ခွင့်ပြုချက်နဲ့ကျွန်တော်တို့ဆောင်ရွက်ခဲ့တာဖြစ်ပါတယ
်လူငယ်တွေအနေနဲ့ရောဒီမဲစင်းပေးတာပညာပေးနဲ့ပတ်သက်ပြီးဘယ်လောက်ဒီစိတ်ဝင်စားမှုတွေရှိနေလဲရှင
်ကျွန်တော်တို့ဒီတန်ကျက်မှာအလားပြရင်မှာပါဝင်တဲ့ဒီဖြော်ပြတဲ့လူငယ်တွေပေါ့နော်ရင်းဖွဲ့ရောတန်ကျက်လူငယ်တွေအားလုံးဟာကျွန်တော်တို့တက္ကသိုလ်တည်တည်မှာတောင်းတက်နေတက္ကသိုလ်ကျောင်းသားတွေပဲဖြစ်တယ်ခင်ဗျာရွေးကောက်ပွဲပေါ်အရင်ဆုံးစိတ်ဝင်စားမှုရှိတယ်တကယ်ကိုပဲပါတီနိုင်ငံရေးပုဂ္ဂိုလ်ဆိုကံကနာဆိုတင်းချင်းပြီးတော့တကယ်ကိုပဲရွေးကောက်ပွဲမှာလူငယ်တွေအနေနဲ့တက်တက်ကြွကြွမဲပေးဖို့သူတို့လှုပ်ဆော်ခြင်းနဲ့ဆန္ဒသူတို့မှာရှိတယ်စိတ်ဝင်စားမှုလည်းရှိတယ်ဒီခါကျတော့ကျွန်တော်တို့ကလာရောက်ပူးပေါင်းမှာတက္ကသိုလ်တို့လောက်ကြရအောင်ဆိုပြီးသူတို့ကလည်းသူတို့ဆန္ဒလေးနဲ့ထက်ထက်တူကြတဲ့ခါကျတော့သူတို့လည်းလိုက်ပူးပေါင်းကြတာပေါ့
အခုလိုမျိုးတကြံရက်တွင်းနေနဲ့မှာဒီရန်ကုန်မြို့အနှံ့မှာမြို့နယ်တွေမှာဝင်ရောက်လှည့်လည်ဖျော်ဖြေမှုရှိတဲ့အခါရောစိတ်ဝင်စားမှုအနေထားရောဘယ်လိုမျိုးတွေ့ရပါလဲရှင
်အချိုးနေမတိုင်ဘူးကနော်မနေ့ကစနေရက်နေ့ကျွန်တော်တို့ညနေပိုင်းမှာစပြီးကျွန်တော်တို့လှပြရင်လှည့်လည်တဲ့ခါကျတော့တဟန်းမျိုးနဲ့အလုံမျိုးနဲ့ဘုထောင်မျိုးနဲ့ဒေါ်ပုံမျိုးနဲ့တာဂီတာမျိုးနဲ့တွေပေါ့နော်ကျွန်တော်တို့စပြီးတော့လှည့်လည်ခဲ့တယ်ဆက်တဲ့အခါမှာလူတို့အနေနဲ့များသောအားဖြင့်တန်ကျက်အဖွဲ့တွေလာပြီးဆိုလို့ရှိရင်တို့ကကားကြီးလာပြီးတော့အလှပြရင်ဆိုတော့ဥတို့တန်ကျက်ကိုရမ်းစိတ်ဝင်စားကြတယ်အဲတန်ကျက်ဘက်မှာသူရကိုတော့စော်တော့မှာပဲဒီတန်ကျက်ကြီးကပြောတော့မှာပဲနှိပ်တော့မှာပဲဆိုတော့သူတို့စိတ်တွေကမျောလင့်နေကြတယ်သူတို့လုံးဝမျောလင့်နေတဲ့ပြူတော်ကနေပြီးတော့ကျွန်တော်တို့ကမဲပေးဖို့အတွက်ကိုတိုက်တွန်းသွားတယ် message ပေးသွားတယ်ပေပါတီပဲဖွဲ့စည်းခဲ့ပုံမှန်အပေးတဲ့ပုံစံမပြပဲနဲ့ပေးသွားတဲ့ခါကျတော့သူတို့အရင်မဲ့မတင်နာဘူးအဲ့တော့သူတို့ကအပြည့်ဒီခုတက်ပြီးဝင်လာလို့ကျွန်တော်တို့စမိရဲ့နောက်ပြီးတော့ခုနက pamphlet တွေကျွန်တော်တို့ဝေတယ် t-shirt တွေဝေတယ် sticker campaign တွေအောက်မှာလောက်လျှောက်ဝေနေခါကျတော့အဲ့ဒီမှာသူတို့ချက်ချင်းနဲ့ဒီ t-shirt တွေဝတ်စင်တယ်ဒီ pamphlet တွေသူတို့ဖတ်နေရတွေ့ရတယ်နောက်ပြီးအောက်ကနေချက်ချင်းမေးခွန်းတွေပြန်ပေးတာလာတွေ့ရတယ်မဲစည်းနဲ့ပတ်သက်ပြီးကျွန်တော်အမေးဖြေလို့တဲ့ဟာကိုလည်းသူတို့အကောင်းအောင်ပြန်ဖြေနိုင်အောင်တွေ့ရတယ်ပေါ့နော်အဲ့တော့ပြည်သူလူစိတ်ဝင်စားမှုကညာနှုန်းပြင်မရှိနေမှာ80ရာခိုင်နှုန်းလောက်ရှိတယ်မျိုးကျွန်တော်မျှော်လင့်ထားတယ်ခင်ဗျ
ဒီမဲစည်းနဲ့ပတ်သက်ပြီးပြည်သူလူထုအသိပညာပေးမှုတွေနဲ့ရောခုလိုမျိုးတန်ကြပ်တွေနဲ့ဖျော်ဖြေမှုကဘယ်လောက်ထိထောက်နိုင်မလဲ
မနေ့ကစနေရက်နေ့ဆိုလို့ရှိရင်ပထမအတော့10မိနစ်နဲ့ပြီးသွားပြီပေါ့နော်ကျွန်ကျွန်တော်တို့9လပိုင်းနဲ့6လပိုင်းလောက်မှာဆက်ပြီးကတ်သွားမှာဆိုတော့အဲ့ဒါရန်ကုန်တိုင်းဒေသကြီးအတွင်းမှာဟိုမဲစင်းကဲမမြို့နယ်ကအကုန်များရယ်လေပညာပေးဖို့ဆိုတာကမြို့နယ်40ကျော်အကုန်လုံးလိုက်ပေးဖို့ဆိုတာမဖြစ်နိုင်ဘူးလေတကြံကာလာထဲမှာလူလူရဲ့ပျော်နေတဲ့စိတ်မျိုးအပျော်လေးနဲ့ပဲသူတို့တန်ကြက်တွေအလားပြားရင်နဲ့ပြီးတဲ့ခါကျတော့သူတို့ရဲ့မဲစင်းပေါ်စိတ်ဝင်စားမှုဟာရက်ထဲမှာအခုဆိုလို့ရှင်မဲစင်းကတ်တော့မယ်ဆိုလို့ရှင်ရက်ကွက်ပြကောက်ဝဲကော်မရှင်ကအော်ဒါတဲ့စာလို့ပို့ပြီးတော့ပြရောက်မယ်လို့ကျွန်တော်တို့ယုံကြည်တယ်ကျွန်တော်တို့ပနာမကတ်တဲ့10မြို့နယ်မှာလူလူစိတ်ဝင်စားမှုဟာတော်တော်ကိုကြဆင်းတာကိုတော့တွေ့ရတယ်မဲစင်းလည်းတွားပြီးမကြည့်ဘူးဒီတကြံရင်းလုံးမှာနောက်ထပ်ကတ်မဲ့မြို့နယ်ဒုတိယအတုပ်ကတတိယအတုပ်ကကတ်မဲ့မြို့နယ်တွေကိုကျွန်တော်တို့ခုလျှောက်လှည့်ပြီးတော့ဖြောပြသွားမယ်လူလူစိတ်ဝင်စားမှုကပါမန်တက်ပို့ပြီးတော့မြင့်တက်လာမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်
အခုလိုမျိုး RFA ကိုဖြည့်ကြပြီးတော့ကျေးဇူးတင်ပါတယ်ရှင့်
ဟာကျွန်တော်လည်း RFA ကိုကျေးဇူးများကြီးတင်ပါတယ်ခင်ဗျာ